ကဘာတလွန်ကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာစနေနေ့မှာ84တန်းကျော်သွားပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံကတော့အကူးစက်ခံရသူတန်း20ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေတာပါ။ဒုတိယအများဆုံးအကူးစက်ခံရတဲ့နိုင်ငံကအိန္ဒိယဖြစ်ပြီး10တန်းကျော်ရှိနေတယ်လို့ Brazil ကတော့ကူးစက်သူ 9.9 တန်းနဲ့တတိယအများဆုံးဖြစ်ပါတယ်။ Britain နိုင်ငံမှာတော့ Visa ပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ဟာကူးစက်မှုပိုးပြီးမြန်နေတဲ့အတွက်ဒါကိုထိန်းချုပ်နိုင်ဖို့အပြင်းထန်စ조사နေကြပြီးအခုဆိုဒီကာယောဂါစတင်ချိန်ကတိဆောက်ထားတဲ့အရေးပေါ်ဆေးရုံတွေကိုပြန်ပြီးသုံးဖို့အတွက်ဗြိတိန်ကျန်းမာရေးတာဝန်ရှိသူတွေလှုပ်ဆောင်နေရပါတယ်။ Nightingale ဆေးရုံလို့နာမည်ပေးထားတဲ့အရေးပေါ်ယာယီဆေးရုံတွေကိုလန်ဒန်မှာပြန်ပြီးဖွင့်ဖို့လုပ်နေကြတာပါ။ဒီဆေးရုံတွေကိုလန်ဒန်တစ်ဝိုက်ကရက်ွက်တွေမှာဖွင့်ဖို့အတွက်စစ်တပ်ကဆောက်ပေးတာဖြစ်ပြီး COVID ပထမလှိုင်းဝင်ချိန်ကတိတ်အသုံးမပြုလိုက်ရပဲအရင်တင်ဖြစ်နေအောင်ပြင်ထားတဲ့ဆေးရုံတွေဖြစ်ပါတယ်ဗြိတိန်ကကူးစက်မြန်ပိုးတဲ့ကြောင့်ကမ္ဘာတစ်လောနိုင်ငံအတော်များများကဗြိတိန်အတွက်ခီးတော်ဆန့်ကပ်မှုတွေကိုချမှတ်ထားပါတယ်ဒီကူးစက်မြန်ပိုးတဲ့ကိုတွေ့ရတဲ့နိုင်ငံပေါင်းက33နိုင်ငံရှိပြီလို့တောက်ကြံတဲ့ New York Times သတင်းမှာဖော်ပြထားပါတယ်